ထိုင်းမြန်မာနယ်စပ်မှာရှိတဲ့ AA အဖွဲ့စစ်စခန်းတစ်ခုအပေါ်ဘုံကျဲတိုက်ခိုက်ခံရမှုမှာ AA တပ်ဖွဲ့ဝင်6ဦးသေဆုံးခဲ့တယ်လို့ AA ဘက်ကထုတ်ပြန်ပါတယ်။ထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့တဲ့ဒီကတိုက်ခိုက်မှုကိုလက်တုံ့ပြန်မယ်လို့ AA ပြောခွင့်ရခိုင်ဒုက္ခကစီယိုအေကိုပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုသားညင်ဦးဆက်ပြီးတော့တင်ပြပါမယ်ရှင်
။မြန်မာထိုင်းနယ်စပ်မှာကင်းပြည်နယ် KNL တပ်မဟာ9အေရီးယားတဲမှာဒီရခိုင်လက်နက်ကိုင် EA ဖွဲ့ရဲ့စခန်းတစ်ခုကိုမြန်မာစစ်တပ်ကနေပြီးတော့မနေ့နေ့လယ်ပိုင်းကကျက်တိုက်လေနှစ်စင်းနဲ့လက်ရောက်ဘုံကျဲတက်ခတ်ခဲ့တာလို့သိရပါတယ်။ဒီအတွက် EA တပ်ဖွဲ့ဝင်6ဦးသေဆုံးပြီးတော့ဒဏ်ရာသူတချို့ရှိပါတယ်။စေုပ်စည်းကားတွေနဲ့အထူးစေုပ်တွေပျက်စီးခဲ့တယ်လို့လည်း EA ဘက်ကထုတ်ပြန်ထားပါတယ်။ဒီတက်ခတ်မှုမှာရွေကျက်ရှိရှိနဲ့ဆွာတာမှုလို့ဒီလို့ရအပေါ်မှာတုံ့ပြန်အရေးယူသွားမယ်လို့ရခိုင်လက်နက်ကိုင် EA ဖွဲ့ရဲ့တော်ပြန်သူခိုင်သူခါကဗီဒီယိုကိုပြောပါတယ်
။မနေ့ကဒီမြန်မာစစ်တပ်ဘက်ကနေဟိုရဲတိုက်လေရင်နှစ်စီးနဲ့လာပြီးတော့မှဒါဂုံကျေးတိုက်ခိုက်တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဟိုကျွန်တော်တို့ကတော့ဟိုအသေးစိတ်အချက်အလက်တွေကိုဟိုဆက်လက်ပြီးတော့ဒါစုံစမ်းလေ့လာနေသေးဖြစ်တယ်။ဒါကြောင့်အခုလိုမျိုးလာပြီးတော့ဂုံကျေးတိုက်ခိုက်တယ်ဆိုတာရယ်။နောက်ပြီးလို့ရှိရင်ဟိုဒီစစ်ရအတွက်အဲ့ဒီလိုဟိုဒီမြန်မာစစ်တပ်ဘက်ကနေဘလို့တာဝန်ယူမလဲဆိုတဲ့အနေအထားမျိုးကိုတော့ဒါကျွန်တော်တို့ကတော့ဆက်လက်ပြီးတော့ဒါစောင့်ကြည့်သွားမှာဖြစ်တယ်ကြာ။ဒီနေ့အနေထားပုံမူတည်ပြီးတော့မှဟိုလိုအပ်ရင်လိုအပ်တယ်လို့ကျွန်တော်တို့ဟိုတုံ့ပြန်သွားဖို့တော့ရှိတယ်ကြာ
။ရခိုင်နယ်နက်ကန်အီအဖွဲ့နဲ့ညီမစစ်တပ်ကြားရခိုင်ပြည်နယ်ဘက်မှာတိုက်ခိုက်မှုတွေစီးတင်းမာမှုတွေမကြာမကြာရှိနေပြီးတော့ဒေသတည်ငြိမ်ရေးအတွက်အီအီနဲ့ညီမစစ်တပ်ကြားဆွေးနွေးမှုတွေရှိခဲ့တယ်လို့လည်းအီအီဘက်ကပြောဆိုခဲ့မှုပါတယ်။ဒီလိုမျိုးညှိနှိုင်းဆောင်နေတဲ့အချိန်မျိုးမှာအီအီတပ်စခန်းကိုဘုံကျဲတိုက်ခိုက်တာမျိုးဟာမြန်မာစစ်တပ်ဘက်ကရွေကျဲရှိရှိလုပ်တာဖြစ်ပြီးတော့ငင်းငယ်ကြီးကိုပြပြားစီတဲ့လို့ရဖြစ်တယ်လို့လည်းအေးအေးဘက်ကဆွဆွဲပါတယ်။မြန်မာစစ်တပ်ရဲ့လို့ရဟာဆိုးရတဲ့အခြေအနေတစ်ခုကိုဖန်တီးနေတာဖြစ်တယ်လို့လည်းအေးအေးရခိုင်နဲ့တက်ကန်အဖွဲ့ပြောပြရသူခန်တုခါကပြောပါတယ်
။အော်ဒီလိုမျိုးဟိုတိုက်ပွဲ area နဲ့ဒီဝေးတဲ့နေရာမှာဟိုချောင်းတစ်ဖင်လာပြီးတော့မှဒါဘုံကျေးတိုက်ခိုက်တယ်ဆိုတာကတော့ဒါဟိုရည်ရွယ်ချက်ရှိရှိနဲ့ဟိုလောက်တာဖြစ်တယ်လို့ဟိုကျွန်တော်တို့ကတော့သုံးသပ်တယ်။ဒီလိုမျိုးဟိုလို့ရဟာဒါငင်းကြရေးကိုဥတည်တဲ့လောက်ရမဟုတ်ဘူး။တော့တစ်ခက်မှသူတို့ဒါကျေးကျုံနေတဲ့2020နှစ်ဟာငင်းကြရေးနှစ်ဆိုတာနဲ့အခုမြေပြင်မှာဟိုလာရောက်ပြီးတော့အဲ့လိုမျိုးတိုက်ခိုက်တဲ့ဖြစ်စဉ်မျိုးကဒါလုံးဝဟိုအပြောနဲ့အလုံးမငင်ကြဘူးဆိုတာကိုဟိုဒါဖော်ပြနေတာဖြစ်တယ
်။အခုလိုအေးစခန်းလေကြောင်းတိုက်ခိုက်ခံရတာနဲ့ပတ်သက်လို့ကတော့စစ်ကောင်စီဘက်ကတော့တစုံတရာတုံ့ပြန်ဖြေရှင်းတာမျိုးမရှိသေးပါဘူး။ရခိုင်နယ်ကတက်တူအများဆုံးအခြေစိုက်တဲ့ရခိုင်ပြည်နယ်မှာလည်းတက်တဲ့အီအီကြာစီးတင်းမာနေတယ်လို့နှစ်ဖက်အပြန်အလှန်ဖမ်းဆီးမှုတွေလည်းရှိနေပါတယ်။မြန်မာစစ်တပ်ဘက်ကလည်းကြီးတက်ရောရီတက်တူမှာပါအင်အားဖြစ်တင်းတာတွေရှိနေတယ်လို့တမျိုးနဲ့တမျိုးခီးတော်လာမှုတွေကိုလည်းလူမျိုးတင်းကျပ်ဆစ်ဆီးမှုတွေလုပ်နေပါတယ်ခင်ဗျ။